လေးရှားနိုင်ငံမှာခရစ်ယာန်တမန်ကျမ်းစာဘိုင်ဘယ်စာအုပ်ပေါင်း 9,000 ကျော်ကိုမပြန့်ဝေမီအစိုးရကအမှတ်သားတွေလုပ်ပြီးအယုတ်ဆိုးအောင်လုပ်ခဲ့တယ်လို့မလေးရှားခရစ်ယာန်ဖွဲ့စည်းတွေကဆွဆွဲလိုက်ပါတယ်မလေးဘာသာနဲ့ရေးသားထားတဲ့ဒီခရစ်ယာန်တမန်ကျမ်းစာအုပ်တွေပေါ်မှာခရစ်ယာန်များအတွက်သာဆိုတဲ့စာရန်တွေကိုအစိုးရကတစိတုံးတွေနဲ့ရိုက်နှိပ်ထားခဲ့ပါတယ်ဒီသတင်းပါဆော့ပိုင်းမှာအစိုးရကဒီခရစ်ယာန်တမန်ကျမ်းစာအုပ်ပေါင်း 3,000 9,000 ကိုပြန့်ဝေဖို့သဘောတူခဲ့ပါတယ်2009ခုနှစ်တုန်းကတော့မလေးရှားနိုင်ငံအစ္စလာမ်ဘာသာယဉ်မာအာလာအရှင်ကိုပဲဖရာသခင် God ဆိုတဲ့စကားလုံးနဲ့ဖော်ပြခွင့်ပြုတာကြောင့်မလေးဘာသာနဲ့ခရစ်ယာန်တမန်ကျမ်းစာမှာဒီစကားလုံးပါနေလို့ဆိုပြီးခရစ်ယာန်တမန်ကျမ်းစာတွေကိုပုံနှိပ်ပြီးမှဖြန့်ဝေခွင့်ကိုပိတ်ပင်ခဲ့တာပါမလေးရှားတရားရုံးတရုံးကတော့အစ္စလာမ်ဘာသာမဟုတ်တဲ့တခြားဘာသာတွေမှာလည်းဖရာသခင် God ဆိုတဲ့စကားလုံးသုံးနိုင်တယ်လို့အဆုံးဖြတ်ပေးခဲ့ပေမဲ့မွတ်စလင်ကြီးစိုးတဲ့မလေးရှားနိုင်ငံရဲ့အစိုးရကဒီတရားရုံးရဲ့အဆုံးဖြတ်ချက်ကိုပြင်ဆင်ပေးဖို့ယူကန်ဝင်ခဲ့ပါတယ်အခုအခါမလေးဘာသာနဲ့ခရစ်ယာန်တမန်ကျမ်းစာအုပ်တွေပြန်ပြီးဖြန့်ဝေခွင့်ပြုခဲ့တာဟာအစိုးရရဲ့စိတ်ကောင်းစင်နာပြသခဲ့တာလို့မလေးရှားအစိုးရအရာရှိတွေကပြောပါတယ်ဒါပေမဲ့ဒီလိုတမာကျန်းစာအုပ်တွေမှာရုပ်ပြဆင်းအပြက်ဖြစ်အောင်ဆိုရကလုတ်တာဟာဘာသာရေးရတိုက်ခိုက်ခဲ့တာလို့ဒီကနေ့မလေးရှားခရစ်ယာန်အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်ခင်ဗျာ